ရှမ်းပြည်မြောက်ပိုင်းမှာစိုက်ပွဲအချိန်ရော့ကျလာပြီးတော့မူဆယ်နဲ့ကွက်ခိုင်မြို့မှာအခြေအနေဟာပြန်လည်တည်ငြိမ်စပြူလာနေပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ကမူဆယ်ကနေတရုတ်နိုင်ငံကိုတင်ဆောင်သွားသူတွေတချို့ပြန်လာနေပြီဆိုပေမဲ့လည်းမူဆယ်မြို့ကိုလာရောက်ခိုးလုံနေသူတွေကတော့နေရက်မပြောင်းနိုင်သေးပါဘူးမူဆယ်နဲ့ကွက်ခိုင်မြို့ကနောက်ဆုံးချိန်တွေကို VO မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့တင်းကုန်တွေကစတင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကတိုက်ခိုက်မှုတွေဟာအင်ကာနဲ့ညနေပိုင်းမှာတော့တိုက်ပွဲအချိန်ရော့ကျလာတယ်လို့ဒီကနေ့မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့တွင်အခြေအနေဟာပြန်လည်တည်ငြိမ်စပြုလာပြီဖြစ်ပါတယ်ဒီကနေ့ကုတ်ခိုင်မြို့ကအခြေအနေကိုမြို့ကန်တဦးကအခုလိုပြောပါတယ
်ဒီနေ့အခြေအနေကကောင်းပါတယ်ဗျဟိုမှာဇေးတွေထွက်ပြီးသွားလာလှုပ်ရှားနေကြပါတယ်ဗျဖွင့်တဲ့လူလည်းဖွင့်ရပိတ်တဲ့လူလည်းပိတ်ကြတယ်ဗျအချိန်တော့မတည်သေးဘူးပေါ့ဗျာတေးဥပ္ပယာနေဘာမှမဖြစ်တော့ဒီတိုင်းပြန်လာကြတဲ့လူလည်းရှိတယ်ချုပ်တဲ့တော့ပြန်လာကြပါလေ။ဘာမှမဖြစ်ကြဘူးဆိုတော့ပြန်လာကြတယ်။ဆိုင်ကလေးကားလေးပုံမှန်နည်းနည်းသွားလာနေကြပြီပေါ့ဗျာ။အရင်လိုတော့အစီကြီးတော့မဟုတ်ဘူးပေါ့
။ဒေသခံသတင်းတော်တူဖြစ်တဲ့ဦးမောင်ကဒီကနေ့မနေ့2နာရီလောက်မှာပြစ်ခတ်တန်ကြားတာတွေရှိပေမဲ့မိုးလင်းပိုင်းကစပြီးမူဆယ်မြို့အခြေအနေဟာတည်ငြိမ်လာပြီဖြစ်ကြောင်းပြောပါတယ
်။မနေ့ကျွန်တော်တို့2နာရီနဲ့2နာရီကျော်ကျော်မနေ့2နာရီကျော်ကျော်လောက်မှာအဲပြစ်ခတ်တဲ့အတန်တွေကိုကြားရတယ်ကျွန်တော်72 73ချက်လောက်ကြားရတယ်ဆက်ချက်ကျော်ပေါ့အဲ့လောက်ကြားရတယ်တရုတ်ဘက်ချမ်းလို့ယူဆရတယ်နောက်တခြားတော့ဒီမြို့ထဲမှာတော့မြန်မာနိုင်ငံဒီမူဆယ်မြို့အတွင်းထဲမှာတော့ AC ပါပဲဇာတိတိငင်ငင်ပဲဒီနေ့ပုံမှန်အတိုင်းပြန်ဖြစ်သွားရေဟိုးရင်အရင်တော့ပုံမှန်အတိုင်းပြန်ဖြစ်သွားပြီ
ကျုပ်ပြည်ဘက်ကိုတင်းဆောင်သွားသူတချို့ကတော့စိုးရိမ်ညာတွေရှိတာကြောင့်ပြန်မလာသေးပါဘူးဒီအပေါ်မှာတော့မူဆယ်ဒေသအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညီစင်ကအခုလိုတုံ့တက်ပါတယ်
ပြန်လာရဲသိဖို့ဆိုတော့ပြန်လာခဲ့ရင်တော့ကြမယ်တစ်ဖက်တော့မဟုတ်တစ်ဖက်ကနေပြီးတော့မှအထိနာလိုက်လို့အရန်ကရောလို့မှဆိုရင်လည်းသူတို့ပြန်လာရဲတာပါ
လုံးလုံးစင်မှာမူဆယ်မျိုးပေါ်ကိုတင်းရှောင်လာတဲ့စစ်ပြေးဒုက္ခတဲ့3000လောက်ရှိနေပြီသူတို့တွေဟာနေရမပြန်နိုင်သေးပါဘူးမူဆယ်ခရိုင်အုတ်ချုပ်ရေးရုံကတော့မြို့နေပြည်သူတွေရဲ့လုံခြုံရေးအတွက်တမ်ရော်ရဲနဲ့ပြည်သူစစ်တွေကတာဝန်ယူပူးပေါင်းဆောင်ရွက်နေကြောင်းနဲ့နေအိမ်ကိုစွန့်ခွာမသွားကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်အင်ကာနေကတော့ကုတ်ခိုင်မူဆယ်လမ်းပိုင်းမှာတိုက်ပွဲဖြစ်ပွားတာကြောင့်ကုတ်ခိုင်မြို့ပေါ်မှာဈေးတွေကျောင်းတွေပိတ်ခဲ့ပါတယ်။ဒီကနေ့မှာတော့အခြေအနေဟာပုံမှန်ပြန်ဖြစ်လာပြီလို့ကုတ်ခိုင်မြို့ကန်တယောက်ကပြောပါတယ
်။ဒီနေ့တော့ဈေးလည်းပြပွင့်နေတောင်းတချို့တော့ပိတ်ထားတယ်ပေါ့နော်။ဒီနေ့ကကုတ်ခိုင်ဈေးနေဆိုတော့ပဝင်းကျင်အားရွာတွေလည်းများတော့အချင်းတော့ဈေးလာကြတယ်။မင်းကတော့တနတ်တနေနေကြတယ်ဒီနေ့တော့ဟိုဘာမှကြည့်စားချက်မရှိဘူး။เออมื้อนี้ญาเรา9:55 บ่อะหลอมาจ้าเลยโอเคปฐมอุซงเนาะบงกวยตันบ่เนาะพี่เลยชื่อณอตีลีดิขณะเลยบ่เว้ย
ลาชูเนี่ยกุ๊กไข่จ้ามาเนาะก้าริปုံมันตั้วละหมู่ชื่อนี่จองเลยပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်တာတွေပြင်းထန်နေချိန်မှာကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းမှာလည်းအင်ကာနေကအစိုးရတပ်မတော်နဲ့ကချင်တပ်ဖွဲ့ကြားတိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်ဖားကန်ဒေသကအခြေအနေကိုတော့အဲ့ဒီဒေသမှာအခြေစိုက်တဲ့ KIA တရင်6ရက်တရင်မှုဒုဗိုလ်မှူးကြီးတန်ဆန်းကအခုလိုပြောပါတယ
်ဖားကန်ဒေသဘက်မှာတော့ဒီနေ့ကျွန်တော်တို့အခွေဒီကလမ်းဘက်မှာနည်းနည်းထလှူရှားတဲ့ဟာရှိတယ်။ဘာမှတိုက်ပွဲဖြစ်တဲ့ဟာတော့မရှိဘူး။ဒါမဲ့တမလို့ဘက်ကတော့လက်နဲ့ကြီး6ချက်9ချက်လောက်တော့အထူးတယ်ခင်ဗျ။အဲဒီနေ့တော့တိုက်ပွဲမဖြစ်ဘူးခင်ဗျ။မနေ့ကပဲဖြစ်တယ်။ရှောင်းတခင်တွေ့ပြီးမှရင်ဆိုင်တိုက်ပွဲဖြစ်သွားတဲ့အပိုင်းပါ။အဲ45မိနစ်လောက်ပဲကြာပါတယ်ခင်ဗျ။သူရဲ့လှူရှားမှုကခါတိုင်းနဲ့နည်းနည်းထူးခြားပြီးမှအင်းသားဖြည့်တာတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီဘက်မှာလည်းရင်ဆိုင်တိုက်ပွဲတွေကတော့ရှိရှိဒီမှာတော့ဖြစ်လာဖို့အကြောင်းရှိပါတယ်ခင်ဗ
ျဆွမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်ပလောင်ကိုးကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကစီရေးရဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်တတ်စစ်ပွဲဆင်နွှဲရတာဖြစ်ကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီစစ်ပွဲဟာအရက်သားပြည်သူတွေအကျိုးစီးပွားကိုမထိခိုက်အောင်တတိထားဆောင်ရွက်မှာဖြစ်တယ်လို့အမျိုးသားပြန်လည်တင်းပြတ်ရေးကိုထိခိုက်စေဖို့ကိုလည်းမရည်ရွယ်ကြောင်းသူတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်